ဒေါ်လာအတန်ပြပြသွားတာပါရှင်ဒီကနေ့ကြာသာပတေးနေ့လူခွင့်ရေးကောင်စီညီလာခံမှာမြန်မာအရေးဆုံးဖြတ်ချက်မူကြမ်းဆွေးနွေးဆုံးဖြတ်ဖို့ရှိနေတဲ့အချိန်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြင်းထန်တဲ့ဆွတ်ဆဲချက်တွေကိုအမေရိကန်ဘက်ကအမြဲပဲစိုးရိမ်မကင်းဖြစ်နေကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဗီအိုအေကိုပြောပါရယ်လူခွင့်ရေ товарищи.
We have consistently expressed serious concern about allegations.
제칸피네마 내미신의 시신이가라 등 롱종이 뜻뒤밖에 로힝자 무슬림들고 힘반 내셋다 아바원 변탄의 루크인의 초포무리 시게레 소레 쓰쇠쳇뒤에 보마 아메리칸 피랑수 니네 아투베 소이 맥엔 핏미장 아미에베 톡포 벼수게바레 삐게레 드린바동가 쿨라타마가 아트뢰뢰 아트윈이무족황 코피 아난 우상네 예칸 인챤비 커미션 톡변게레 ဂျာဖြတ် အစီရင်ခံစာပါအကြံပြုချက်တွေကိုလိုက်နာအကောင့်ထဲဖွားအောင်မှာဖြစ်တယ်လို့မြန်မာအစိုးရကတုံ့ပြန်ပြောကြားချက်ကိုအမေရိကန်ပြည်ထောင်စုကကြိုးဆိုပါတယ်အဲ့ဒီအကြံပြုချက်ထဲမှာလည်းပါနေတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာမှုအထောက်ပံ့အကူအညီတွေပုံမှန်အတိုင်းခွင့်ပြုဖို့နဲ့လွတ်လွတ်လပ်လပ်သတင်းယူခွင့်ပြုဖို့မြန်မာအစိုးရကိုအမေရိကန်ကဆက်ပြီးတောင်းဆိုပါတယ်
လူခွင့်ရေးကောင်စီညီလာခံမှာဒီနေ့မြန်မာရေးဆုံးဖြတ်ချက်ဟာအရင်လိုမဟုတ်ဘဲမြန်မာအစိုးရအပါအဝင်အဖွဲ့ဝင်နိုင်ငံတွေကြားမှာအကျင့်အင်းနဲ့အပြန်အလှန်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာလူခွင့်ရေးအခြေအနေကိုစောင့်ကြည့်နေတဲ့ New York Chief Site HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brett Adams ကအခုလိုသုံးသပ်ပါတယ်
It's because the European Union, which is the lead sponsor for the resolution, and other countries that support the resolution are hoping that the Burmese government
will agree to an agreement with the Burmese government. ဒီဆုံးဖြတ်ချက်မှာပါတဲ့အတုံးနှုံးတွေကိုသဘောတူဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်။အဖွဲ့ဝင်နိုင်ငံတွေဘက်ကလည်းမြန်မာအစိုးရရဲ့ဆုံးဖြတ်ချက်ကိုစောင့်နေကြပါတယ်။
တကယ်လို့ မဲခွဲဆုံးဖြတ်မယ်ဆိုရင်ဆုံးဖြတ်ချက်ကိုအတည်ပြုမဲ့အလားအလာနဲ့ပတ်သက်လို့မေးကြည့်တော့
A lot of countries even on the UN Human Rights Council are not respecting human rights at home and don't like the UN getting involved in human rights issues. So there are some countries like China
လူခွင့်ရေးကောင်စီအပါအဝင်နိုင်ငံအများစုဟာသူတို့တိုင်းပြည်အတွင်းမှာ လူ့ခွင့်ရေးကိစ္စရတဲ့မှာကုလသမဂ္ဂကပါဝင်တဲ့အခန့်ကဏ္ဍကိုလည်းကြိုက်နှစ်သက်ခြင်းမရှိပါဘူးတရုတ်လိုမျိုးနိုင်ငံတချို့ကနေနိုင်ငံချင်းအလိုက်ချမှတ်တဲ့ဆုံးဖြတ်ချက်တွေကိုမကြခဏကန့်ကွက်ကြပါတယ်ဒါပေမဲ့ကာယကံရှင်နိုင်ငံကကန့်ကွက်မှုမရှိဘူးဆိုရင်အဲ့ဒီနိုင်ငံတွေကလည်းကန့်ကွက်လေတော့မရှိပါဘူးတကယ်လို့အဲ့ဒီနိုင်ငံကကန့်ကွက်မယ်ဆိုရင်တရုတ်ကျူးပါနဲ့ရု ကစ္စတန်အင်ဒိုနီးရှားမလေးရှားနဲ့တခြားနိုင်ငံတွေကဘလို့ရပ်တည်မလဲဆိုတာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးသူတို့နိုင်ငံတွေမှာပြည်သူတွေကိုယ်တိုင်ရိုဟင်ဂျာကိစ္စကိုစာနာထောက်ထားတဲ့ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်တစ်ဖက်မှာလည်းသူတို့နိုင်ငံသားရေးမူဝါဒအရဒီဆုံးဖြတ်ချက်ကိုဆန့်ကျင်ကန့်ကွက်နိုင်ပါတယ
်ဒါ့အပြင်မြန်မာအစိုးရဘက်ကအဓိကကန့်ကွက်ခဲ့တဲ့COI ခေါ်နိုင်ငံတကာစုံစမ်းရေးအဖွဲ့အမည်နဲ့ပတ်သက်လို့အခုဆုံးဖြတ်ချက်မူချက်မှာအမည်ပြောင်းလဲပြီးဖော်ပြခဲ့တဲ့အကြောင်း Brett Adams ကအခုလိုပြောပါတယ
် Commission inquiry is stronger language and it has a status inside the United Nations
Commission of inquiry လို့ခေါ်တဲ့နိုင်ငံတကာစုံစမ်းရေးအဖွဲ့ဆိုတာကတော့ပိုပြီးပြင်းထန်ပါတယ်ပြင်ပနေဆက်မှုတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေစိုးစိုးဝါးဝါးဖြစ်နေတဲ့နိုင်ငံတွေကိုတွားရောက်စုံစမ်းလေ့လာတဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့ COI ကို၃နဲ့ကိစ္စကိုအပြင်းထန်ကန့်ကွက်ထားပါတယ်။ဒါကြောင့်နိုင်ငံတကာကိုယ်စားလှယ်တချို့ကနေအသုံးအနှုန်းပြောင်းပြီးသုံးဖို့ကြားဝင်ညှိပေးခဲ့ပါတယ်။အခုဆုံးဖြတ်ချက်မူကြမ်းထဲမှာတော့ COI အစား International Fact Finding Commission နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ဆိုပြီးတုံ့ထားပါတယ်။ဘလို့ပဲဖြစ်ဖြစ်အရေးကြီးတာကတော့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဖြစ်ဖို့ပါပဲ။ပြီးတော့ဘယ်အဖွဲ့ပဲဖြစ်ဖြစ်သူတို့တွေးရှိလာမဲ့အထောက်အထားအချက်အလက်တွေကိုမြမအစိုးရကိုဖြေကိုဖြေရှင်းရမှာဖြစ်ပါတယ
်ဒီကနေ့မြမအရေးဆုံးဖြတ်ချက်မူကြမ်းကိုမဲခွဲဆုံးဖြတ်မယ်ဆိုရင်လူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံ58နိုင်ငံကသာမဲပေးခွင့်ရမှာဖြစ်ပါတယ်အဲ့ဒီလိုဆုံးဖြတ်ရမှာဗီရိုအာနာသုံးပိုင်ခွင့်မရှိဘဲအားလုံးသဘောတူညီချက်ဒါမှမဟုတ်မြမဘက်ကကန့်ကွက်ပြီးမဲခွဲဆုံးဖြတ်ချင်တယ်လို့ပြောလာတယ်ဆိုရင်တော့မဲခွဲဆုံးဖြတ်ပြီးအတည်ပြုကြမှာဖြစ်ပါတယ်ရှင်